ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကိုရယူခွင့်ပေးမယ်သဘောတူညီချက်ကိုယူကရိန်းသမ္မတနဲ့လက်မှတ်ရေးထိုးဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေတော့ကပြောဆိုခဲ့ပါတယ်။ရုရှားကိုတိုက်နေတဲ့ယူကရိန်းစစ်ပွဲအတွက်အမေရိကန်ကပေးထားတဲ့စီးရီးအကူအညီတွေအတွက်ယူကရိန်းဘက်ကကုန်ကျစရိတ်ပြန်ပေးတဲ့အနေနဲ့မြေရှားတပ်ထုတွေကိုပေးရမယ့်သဘောတူညီချက်ဖြစ်တယ်လို့သမ္မတထရန့်ကပြောကြားခဲ့ပါတယ်။မနေ့ပံတောက်ကြနေဖေဖော်ဝါရီလ28ရက်နေ့ကျရင်သမ္မတဗလာဒီမာဇလင်စကီအင်ဗျူတော်ကိုလာရောက်ပြီးသဘောတူညီချက်လက်မှတ်ရေးထိုးမှာဖြစ်တယ်လို့စစ်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့လည်းဖေဗူလာ26ရက်နေ့ဗရူးနေကကျင်းပခဲ့တဲ့ပထမဆုံးအကြိမ်အစိုးရဝန်ကြီးများအစည်းအဝေးမှာသမ္မတထရန့်ကပြောကြားခဲ့တာပါဒီသဘောတူညီချက်ကြောင့်အလွန်အကျိုးများရရှိမှာဖြစ်တယ်လို့လည်းပြောပါတယ်ဒါပေမဲ့ဦးစားပေးရွေးချက်ကတော့တိုင်းနဲ့ချီတဲ့ရုရှားတပ်ဖွဲ့ဝင်တွေယူကရိန်းအရသားတွေတည်ဆုံသေးတဲ့စစ်ပွဲအဆုံးသတ်ရေးဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်အမေရိကန်ကဒေါ်လာဘီလျံ100ကျော်ဖို့လက်နက်အကူအညီတွေပေးခဲ့ပြီးဒီလက်နက်တွေသာမရှိဘူးဆိုရင်ယူကရိန်းအနေနဲ့ခုခံနိုင်မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်